Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဇူလိုင်လ15ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တနင်္လာညရဲ့စီစဉ်မှုကကျွန်မစုမော်ပါရှင်။
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝတ်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နဲ့တရားမဝင်ရောက်နေပြီးပြည်နယ်တံပေးဖို့အမိန့်ချခံထားတဲ့သူတွေကိုဖမ်းဆီးမှုတွေဒီနေ့ကနေနေ့ကအမတိမတာစတင်လိုက်ပါတယ်တမန်တော်ကအမျိုးသမီးလွတ်တော်အမတ်တချို့ကိုလူမျိုးရေးရတိုက်ခိုက်ပြောဆိုမှုပေါ်ဝေဖန်မှုတွေထွက်ပေါ်နေပါတယ်ဟောင်ကောင်စံနှပ်ပြောက်ပွဲမှာပါဝင်သူတွေကိုဖမ်းဆီးအရေးယူမယ်လို့အုပ်ချုပ်ရေးမှူးကပြောလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုအောင်အောင်နဲ့အတူတင်ပြပေးသွားမှာပါခင်
ဟုတ်ကဲ့ပါရှင်ဒီညပိုင်းအတွက်တော်တော်ရှင်နေနာဆင်ရမယ်ထိတ်တရောက်သတင်းလွှာတွေကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်ပူးပေါင်းကော်မတီရဲ့အစီရင်ခံစာပြည်ထောင်စုလွှတ်တော်မှာဒီကနေ့တင်သွင်းနိုင်ခဲ့ပါတယ
်လေးမျိုးလေးစားဖြစ်ပါတယ်ခင်ဗျာပြင်ဆင်ဖို့ဖြည့်ဆွတ်ဖို့ပေဖြစ်ဖို့ဒါတွေကအကြံပြုတင်ပြတာပါအကြံပြုတင်ပြခဲ့ခြင်းမရှိ
ဒီကနေ့တင်သွင်းတဲ့အစီရင်ခံစာပါအကြံပြုချက်တွေကိုလွှတ်တော်မှာတော့မကြာခင်အခြေတည်ဆွေးနွေးကြတော့မှာဖြစ်ပါတယ်ဒီမြန်မာနိုင်ငံကချင်းပြည်နယ်တွင်းမှာတော့မိုးများရေကြီးပြီးတော့ဒုက္ခတွေကတောင်းချီဖြစ်လာနေပါတယ်။တရုတ်မြန်မာနယ်စပ်မှာတော့မြန်မာဘက်ကတင်သွင်းတဲ့သီးနှံတွေတရားမဝင်ဝယ်နေတဲ့တရုတ်ကုန်သည်တွေကိုတရုတ်အာဏာပိုင်တွေကဖမ်းဆီးအရေးယူနေပါတယ်။ထိုင်းမြန်မာနယ်စပ်မှာတော့ထိုင်းဘက်ငွေသန်း2000ကျော်မိုးရေဆေးဝါးတွေဖမ်းဆီးမိတဲ့သတင်းနောက်ဆုံးရသတင်းတွေကိုလည်းတင်ဆက်ပေးခြင်းပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့စီးပွားရေးခန္ဓာဘလော့ကာတွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်အားအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုအောင်အောင်တို့တင်ပြပေးကြပါလိမ့်မယ်ရှင
်အမေရိကန်ပြည်ထောင်စုအတွင်းတရားမဝင်ရောက်နေပြီးပြည်နယ်တံပေးဖို့အမိန့်ချခံထားသူ2000ကိုဖမ်းဆီးမဲ့အစီအစဉ်ကိုတင်းတင်းကနေနေကမတိမတာစတင်လိုက်ပါတယ်တရားရုံးမှာအမှုရင်ဆိုင်ပြီးပြည်နယ်တံပေးဖို့လူမှုကြည့်ကြရေးဆိုင်ရာတရားသူကြီးကအမိန့်ချခံထားသူတွေကိုပြစ်မှတ်ထားပြီးလိုက်လံဖမ်းဆီးနေကြောင်းလူမှုကြည့်ကြရေးနဲ့အကောက်ခွန်ဦးစီးဌာန ICRE အကြီးအကဲMatt Albans ကပြောပါတယ်ဖမ်းဆီးမှုတွေကိုဘယ်နေရာမှာပြုလုပ်ပြီးဘယ်သူဦးကိုဖမ်းဆီးပြီးပြီဆိုတာကိုတော့သူကပြောဆိုခြင်းမရှိပါဘူးဒါပေမဲ့တန်ကြာကအုတ်ထုတ်မဲတွေစောင်းပြီးတကားတွေကိုကန်ချောက်ဖွင့် or hit ဖမ်းဆီးမယ်လို့ရှေ့ပြောင်းချေချနေတဲ့သူတွေစစ်ကူးထားတဲ့ပုံရိပ်ကတော့တင်းတင်းကနေနေအထိဖြစ်လာခဲ့ခြင်းမရှိသေးပါဘူးမိုင်ယာမီနယူးယောက်အတ္လန်တာနဲ့ဘောက်တင်မိုးမြို့တို့မှာဖမ်းဆီးခံရပြီးအကူအညီလိုလားမဲ့ရှေ့ပြောင်းနေတဲ့သူတွေအတွက်ဖျားเจ้าနေနဲ့ရှေ့နေတွေကအစင်တဲ့စောင့်ပေးနေကြပါတယ်တရားရုံးရဲ့ဖမ်းဝရမ်းထုတ်မပြနိုင်ရင်တကားဖွင့်မပေးကြဖို့အတွက်လဲသူတို့ကရွှေပြောင်းအခြေချနေတဲ့သူတွေကိုကြိုတင်မှကြားထားပါတယ်။ဒါပြင်ဖမ်းဆီးခံရသူတွေအနေနဲ့ရှေ့နေမှာပါပဲတစုံတရာထုတ်ဖို့ပြောဆိုတာစာရွက်တင်မှလက်မှတ်ရေးထိုးတာမလုပ်ကြဘူးလဲမှကြားထားပါတယ်။ဖမ်းဆီးမှုတွေပြုလုပ်ဖို့စီစဉ်ထားတဲ့မြို့ကြီးအတော်များများကမြို့တော်ဝန်တွေဟာဒီမိုကရက်ပါတီဝင်တွေဖြစ်တာကြောင့်ရဲတပ်ဖွဲ့နဲ့ဒေသခံအရာရှိတွေအနေနဲ့ပြည်ထောင်စုအစိုးရရဲ့လူဝင်မှုကြီးကြရေးအရာရှိတွေနဲ့ပူးပေါင်းဆောင်ရွက်ခြင်းမပြုကြဖို့ညွှန်ကြားထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်မှာဒီကနေ့တင်းတင်းလာနေမနဲ့ခင်းပါလေဒီမိုကရက်လွှတ်တော်အမတ်တချို့နဲ့ပတ်သက်ပြီးထပ်မံဝေဖန်ခဲ့ပါတယ်အခြေအမြစ်မရှိတဲ့အကြောင်းအရာတွေဆိုးရွားတဲ့စကားလုံးတွေကိုတုံးပြီးတော့ပြောကြခဲ့တာကြောင့်ဒီတိုင်းပြည်နောက်ဒီအစ္စရေးနိုင်ငံသားတွေနောက်ဒီသမ္မတရဲ့အုပ်ချုပ်ရေးအဖွဲ့ကိုဒီအစွမ်းရောက်အောက်လွှတ်တော်အမတ်တွေဘယ်တော့တောင်းပန်မလဲဆိုပြီးတော့ဒီမနဲ့ခင်း Twitter လူမှုကွန်ရက်မှာထရန့်ကရေးသားခဲ့တာပါတင်းငွေနေနေတုန်းကလည်းဒီအောက်လွှတ်တော်ဒီမိုကရက်အမျိုးသမီးအမတ်တွေကိုသူတို့ရဲ့မူလဇင်းမြစ်နေရင်းနိုင်ငံရင်းတွေကိုပြန်ပြီးအဲဒီကရာဇဝတ်မှုတွေကိုကင်တွေဖြည့်ရှင်းဖို့ Twitter ကနေပြောပါတယ်ဒါပေမဲ့လည်းအဲဒီအမျိုးသမီးအမတ်တွေထဲမှာမင်းနီဆိုတာပြည်နယ်ကအလွတ်တော်အမတ်အီလီယန်အိုမာတူဦးတဲ့သာဆိုမာလီယာမှာမူဖွားခဲ့သူပါတခြား၃ဦးတွေကမန်ဆက်ချူးဆက်ပြည်နယ်ကိုစားပြုလွတ်တော်အမတ်အာယနာပရက်စလီဟာဆင်ဆနတီအိုဟိုင်ယိုပြည်နယ်မှာမူဖွားခဲ့ပြီးတော့အလက်ဇန်ဒရီယာအော်ကာစီယိုကော့ဒက်စာနယူးယောက်မြို့သူဖြစ်တယ်လို့ရရှိတလေးပါလေမီရှိဂန်ပြည်နယ်ဒီထရိုက်ဇာတိပါဒီလွတ်တော်အမတ်၄ဦးထဲက၃ဦးကအမေရိကန်မှာမူးဖွားတဲ့နိုင်ငံသားတွေဆိုတော့ကိုထရမ့်အနေနဲ့ Twitter မှာအခုလိုမရေးသားခင်တိတလားဆိုပြီးတော့ VOE ကမင်းမြန်လာလို့အင်မီရောကအကြောင်းမပြန်ပါဘူးအောက်လွတ်တော်ဥက္ကဋ္ဌဒီမိုကရက်ဒီနန်စီပလိုစီဟာလူဝင်မှုကြီးကြပ်ဆိုင်ရာမူဝါဒတွေအပြင်တခြားကိစ္စရဲ့ဒီနယ်ပတ်သက်ပြီးတော့ကြက်ကြက်မက်မက်မကင်တွယ်ဘူးဆိုပြီးတော့ဒီအမျိုးသမီးလွတ်တော်အမတ်တွေကဆွဆွဲနေတာပါမကြသေးခင်ကမှရွေးချယ်ခံရတဲ့ဒီအမျိုးသမီးလူငယ်လွတ်တော်အမတ်တွေနဲ့မတည်မတည်ဖြစ်နေတဲ့အောက်လွတ်တော်ဥက္ကဋ္ဌပလိုစီကိုတော့သမ္မတထရမ့်ကထူးထူးခြားခြားပဲလူသိရှင်ကြားသူ့ဘက်ကရည်တည်ပြောဆိုပေးထားပါတယ
်ပါရှန်ပင်လယ်ကွက်မှာစီရေးအရှင်ပုံမတင်းမာလာမဲ့အရေးဘယ်လိုရှောင်ရှားနိုင်မလဲဆိုတာကိုအဖွဲ့ဝင်နိုင်ငံတွေအနေနဲ့အဓိကထားဆွေးနွေးသွားမယ်လို့ Yoka Tamaka Mua Nangajamwara Yia Chik Federica Mogherini Gapiobare, Belgian and Brasemio Martinilla Nichin Pabu Shide, Eu Nanganya Winjinia Siwi Matangima, Tuga Drinodigo Kulu Piotalaidaba, American Iran Chatema Murishini Jagabe, Iranga Asupure Titarun Sunway Chimpabu Api Takan Jango and Mogherini Gatalam Piobare. Libama Shide today is a candy at Chinigule, Ludanin Sana Tatamulu Acheya, Uyoba Tamagaga, Sanchi Tome, Luduga Biobare, Shibam Chichan is a 3 year tending Sakango Pigere, Yabang doing a Pika Takakere to a Lubang, Nazatawan, the Sumbido doesn't a Chitan Yagaraba.
See Yanango Bume, Eden Yenin, Tendemo de Zingo, Chibro, Ganji, Nima, British Marine Depot, Pansy like the Pietan, Pivinze, Pinny Bido, Yen and Shababu, Gija, Yin Sanyare, Siria Suyan in there, Rashabet Lepido, Kunitamu, Pilan and Jang Lila Tunta, the Net and the Man, Time Wang up Yoare, Elo Pitaga in Siria, the Marabisha, Set and in air. Rashabo, Bumu Miku, Ataja, Pila, Zimepi, Rasharu, Tonsu Muriko, Lunsanemu, Anne Twazi, Melu Suare. ရရှာဆိုရဟာရှင်းနေကြစီးရီးယားပြည်ရင်းစစ်ကိုအခွင့်အောင်းယူပြီးပထဝီနိုင်ငံရေးနဲ့စီးပွားရေးမြတ်ထုတ်ဖို့ကြိုးစားတဲ့အနေနဲ့သမ္မတအဆက်အစိုးရကိုထောက်ပံ့နေတာပါဂရိတ်ဝမ်လို့အမည်ပေးထားတဲ့အဲဒီရင်းနှီးတင်ပို့ဖို့ပုံမခက်ခဲသွားစေတဲ့အပြင်စီးပွားရေးပိတ်ဆို့အရေးယူမှုတွေကြောင့်ရင်းနှီးရှားပါးဦးနဲ့ရင်ဆိုင်နေရတဲ့စီးရီးယားဆွေရဟာတည့်ရဲ့မဟာမိတ်အီရန်နိုင်ငံပေါ်အမ Syrian ဘက်က ग्रीबे ရင်ပြန်လှုပ်ပေးမယ်လို့ဗြိတိန်ကစနေနေ့မှာပြောပါတယ်။ဆီးရီးယားနိုင်ငံမှာတက်စီစီးတွေ၃၀ကျပ်သွားပြီးအေဗီလာကစားလို့တမန်အာဆက်အစိုးရကရုရှားနဲ့ရောင်းချပေးနေပါတယ်။ဆီးရီးယားနိုင်ငံသားအများစုဟာတပတ်မှလီတာ၂၀ပဲဝယ်ယူခွင့်ရှိပါတယ်။
ဒီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ခန်းနဲ့10:00အထိတိုင်းဒိုမီတာ25kHz 11.6 MHz တိုင်းဒိုမီတာ35kHz 9.9 MHz တိုင်းဒိုမီတာ95kHz 65.0 MHz စနေတနေ့ရက်မှာလိုင်းမီတာ190kHz 15.9 MHz တို့ထုတ်လွှင့်ပေးပါရစေ။ဒီအမေရိကန်တန်ကဒီနေ့လနေ့ညပိုင်းသတင်းတွေကိုဆက်လက်ကြည့်ညာပေးနေတာပါခင်ဗျာ။ ဒီနေ့ကနေ့ကမော်စကိုဆန္ဒပြပွဲမှာပါဝင်သူအတိုက်ခံနိုင်ငံသမားတွေနဲ့ဆန္ဒပြသူတွေကိုရုရှားတပ်ဖွဲ့ကထိန်းသိမ်းဖမ်းဆီးလိုက်ပါတယ်။စက်တင်ဘာလမှာကျင်းပမဲ့မြို့တော်ဝင်ရုကောက်ပွဲမှာအတိုက်ခံကိုယ်စားလှယ်တွေဝင်ရောက်ရှင်ပြန်ခွင့်ပြုဖို့သူတို့ကတောင်းဆိုခဲ့ကြတာပါ။ပို့စကင်ရင်ပြင်းမှာစုံကြဖို့လူမှုကွန်ရက်ကနေတိုက်တွန်းနှိုးဆော်မှုတွေကြောင့်လူပေါင်း1000ကျော်လောက်စ be pe chagare po attack kan ba ka ma che mana phit ni ja da ba nyin nyan so sanna pya mu a pi ma lu bang 38 u thin thin khan ga ya de lo sanna pya wa saung chi a phwe de ga pyo ba de tya mwin su we mu so bi phyo khwe bo chou sa de ye de ye tat phwe go ko lo ngan ko ti ja bo sanna pya tu de ga oh ho pyo su ga ja de lo le so ba de tin nei u ni ni ga thin thin khan ga ya de ko sa le long loop of so bo ga ro ana bai ni ha a long ye anaga ko phit si ni de so bi kan kwet de a ni ne a san ga ka sanna pya me lo pyo so tha ba de
Taiwan Tanra Sayon Ha Hedi Nangan Gusinini Male Toyo Kepido, Hedi Nangan Ninja Dinya Yina Patabi through the Bora of Pyocha Gewari, Lina Yue Chamina Dikis and Twin Tamaraha, Gonzi Piawego Teo Ketalu, Hedi Nuda Piaregule Toyo Jijuare, Hedi Tamara, Hovenem Mosine, the Nanangan Jata Bodin Yjene Samuel Simon Gindi, Saturday Pibi, Taiwan and Nene Hedi Upiwa Pambuso and Dome Jo. သမနာဆိုင်ဝင်ကထက်လောင်းပြောပါတယ်ဒီကီးစင်တွေလွတ်တော်မှတူပါဝင်တဲ့ထိုင်ဝမ်ကိုယ်စားလှယ်အဖွဲ့အပြင်ထိုင်ဝမ်စီးပွားရေးလုပ်ငန်းရှင်အတင်းနဲ့စူးတီထွေလုပ်ငန်းရှင်များအတင်းဝင်နေလဲလိုက်ပါလာခဲ့ကြတာပါတရုတ်နိုင်ငံအနေနဲ့အဲ့ဒီဒေတာတွေလုပ်ငန်းတွေတိုးချဲ့ဆောင်ရွက်နေကြမှာပဲဇူလိုင်17ရက်ကနေစတင်နေဆနေရကြခီးစင်တွင်ဟေဒီမြို့တော်ဘုတ်အော်ပရင်စ်ကိုသမနာဟာအရင် season ရှိပေမဲ့ Haiti လွတ်တော်မှာဒီကိစ္စနဲ့ပတ်သက်ပြီးတော့ငွေကြေးလက်ခံရယူဖို့မဆုံးဖြတ်ရသေးပါဘူး။သမ္မတဆိုင်ရာဝန်ဟာ Caribbean ဒေသနိုင်ငံတွေကိုအလဲပတ်လာတဲ့ပထမဆုံးထိုင်ဝမ်သမ္မတလည်းဖြစ်ပါတယ်။
တင်းရုံနေကဟောင်ကောင်ကျွန်းမှာအစိုးရစံကြေးဆန္ဒပြရင်ရဲတွေနဲ့ရုံးရင်းဆန်ခတ်ဖြစ်ရက ကုန်တိုက်ထဲဝင်သွားကြသူတွေဟာစုပူအောင်ကြသူတွေလို့တိုးပြီမှာရီကိုလိုလားတဲ့ဟောင်ကောင်အုပ်ချုပ်ရေးမှုကယ်ရီလမ်ကဒီကနေ့ပြောကြလိုက်ပါတယ်ဆန္ဒပြပွဲအတွင်းရဲတွေရဲ့လှုပ်ဆောင်မှုတွေကိုအုပ်ချုပ်ရေးမှုကယ်ရီလမ်ကထောက်ခံကြောင်းပြောဆိုလိုက်ပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်ပြီးတာဝန်ရှိသူတွေကိုရေးယူသွားမယ်လို့ပြောပါတယ်ဟောင်ကောင်ကျွမ်းကနေတိုးပြီမှာကြီးကိုတရားခံ ောင်ခရီလမ်းနှုတ်ထွက်ပြေးရတို့အတွက်ဟောင်ကောင်လမ်းမတွေပေါ်ချစ်တဲ့ဆန္ဒပြကြကြတဲ့ထောင်နဲ့ချီတဲ့ပြည်သူတွေကိုရဲတွေကနံပါတ်တုတ်တွေမျက်ရည်ငရုတ်ကောင်းအရည်တွေတုံပြီးတင်းငွေတွေကလူစုခွဲခဲ့ပါတယ်ရှာတင်းအရာမှာပြုလုပ်တဲ့ဆန္ဒပြပွဲကတော့တင်းငွေတွေနဲ့တနေ့လုံးနှီးပါငင်းငင်းချမ်းချမ်းရှိခဲ့ပေမဲ့ဆန္ဒပြပွဲပြီးဆုံးကနေ့မှာရဲတွေနဲ့ဆန္ဒပြသူတွေကြားရုံးရင်ဆန်ခတ်ဖြစ်ခဲ့ပါတယ်ဆန္ဒပြသူတို့ချို့ကအနီးနားကကုန်းတိုက်ထဲပြေးဝင်ကုန်ကြပြီးတဲ့နောက်ရုံးရင်ဆန်ခတ်မှုတွေအဲ့ဒီကုန်းတိုက်ထဲမှာဆက်ဖြစ်ခဲ့တာပါ
အိန္ဒိယနိုင်ငံမြောက်ပိုင်းမှာမိုးတိထန်စွာရွာသွန်းခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့ကအဆောက်အဦတစ်ခုပြိုကျသွားတဲ့အတွက်အ ਨੇ ဆုံးလူရှိဦးသေဆုံးသွားတယ်လို့အနာပိုင်ကပြောပါရယ်ကယ်ဆယ်ရေးဝန်ထမ်းတွေကနောက်ထပ်ပျောက်ဆုံးနေသူ6ဦးကိုလက်လံရှာဖွေနေကြကြောင်းဟင်မချက်ပရာဒက်ပြည်နယ်တာဝန်ရှိသူတွေကပြောပါရယ်အဆောက်အဦပြိုကျတဲ့အချိန်အဲ့ဒီအဆောက်အဦတွေကဆက်တော့ဆိုင်မှာစစ်သားတွေပါတီပွဲကျင်းပနေခဲ့ကြတာပါအခြေတောင်အရှာတိုက်အတွင်းအဆောက်အဦတွေကိုခိုင်ခံ့စွာတိစောက်ထားခြင်းမရှိတာကြောင့်ဇွန်နဲ့စက်တင်ဘာလအကြာဒီမိုးရသည့်ကာလမှာတိထန်တဲ့ရွာသွန်းတဲ့မိုးတံကိုမခံနိုင်ပဲအဆောက်အဦတွေပြိုကျလေရှိပါတယ်ခင်ဗျာ
ထိုင်ဝမ်တာဝန်ရွေးကောက်ပွဲမဲ့ဆွဆေးရမှုတွေဒီကနေ့စတင်လာမှာတရုတ်ပြည်မှာကြီးနဲ့ခလန်းလန်းနေလို့တဲ့လက်ရှိသမရနဲ့ရှင်ပြိုင်ဖို့ပြည်မှာကြီးနဲ့နှိစက်မှုလိုလားတဲ့ခေါင်းရှမ်းမျိုးတော်ဝန်ဟာအတိုက်ခံပါတီရဲ့သမရကိုယ်စားလှယ်လောင်းအဖြစ်ရွေးချယ်ခံရပါတယ်ထိုင်ဝမ်ကျွန်းကစိတ်ကမ်းမျိုးတစ်ခုဖြစ်တဲ့ခေါင်းရှမ်းမျိုးတော်ဝန်ဟန်ကီယိုယူဟာဆလျက်စစ်တစီကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Foxconn Technology ကိုတည်ထောင်သူအပါအဝင်တခြားကိုယ်စားလှယ်လောင်း၄ဦးကိုဒီကနေ့အနိုင်ရပြီးသူတို့ပါတီရဲ့သမရောင်းအဖြစ်နဲ့ဝင်ရောက်ရှင်းပြမှာဖြစ်ကြောင်းအတိုက်ခံအမျိုးသားရေးပါတီကကြေညာပါတယ်။သူဟာ2020ခုနှစ်ဇန်နဝါရီလမှာကျင်းပမဲ့သမရရွေးကောက်ပွဲမှာလက်ရှိသမရတိုင်အင်းဝမ်နဲ့ရှင်ပြရမှာဖြစ်ပါတယ
်တင်းနာညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုစုံဝင်းလိုက်နဲ့ကိုအောင်အောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေတင်ဆက်ပေးကြပါမယ်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်ပူးပေါင်းကော်မတီရဲ့အစည်းအဝေးခန်းစာကိုပြည်ထောင်စုလွှတ်တော်မှဒီကနေ့တင်သွင်းခဲ့ပြီးတော့အစည်းအဝေးခန်းစာပါအကြံပြုချက်တွေကိုအခုဇူလိုင်လကုန်ပိုင်းလွှတ်တော်မှအခြေတင်ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်ပူးပေါင်းကော်မတီမှပါဝင်တဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေဘက်ကတော့လက်ရှိဆောင်ရွက်နေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်တွေအပေါ်မှာသဘောမတူကြောင်းတိကျမှတ်ချက်ပေးထားပါတယ်သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောတင်ပြထားတာနားဆင်ပါရှင်
ဟုတ်ကဲ့နိုင်ငံရေးပါတီအသီးသီးနဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့ကပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်55ဦးပါတဲ့ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ရေးပူးပေါင်းကော်မတီကလေးလကျော်ကြာကာလအတွင်းမှာအစည်းအဝေး25ကြိမ်တည်းမနေ့ကျင်းပပြီးတဲ့နောက်မှာပြည်ထောင်စုလွှတ်တော်ကိုဒီကနေ့အစည်းအဝေးခန်းစာတင်သွင်းခဲ့တာဖြစ်ပါတယ်ပူးပေါင်းကော်မတီက2008ဖွဲ့စည်းပုံအခြေခံဥပဒေပါအခန်း15ခန်းနဲ့နောက်ဆက်တွဲဇယား5ခုကိုစစ်စစ်လေ့လာတုံးသက်ပြီးတဲ့နောက်အကြံပြုချက်2900ကျော်တင်ပြထားကြောင်းပူပေါင်းကော်မတီရဲ့အတွင်းမူဒေါက်တာမြတ်ညာနာဆိုးကပြည်တော်စုလွှတ်တော်မှာအစီရင်ခံတင်ပြပါတယ
်။အကြံပြုတင်ပြအစုစည်းချက်များအနေနဲ့ကတော့ကျွန်တော်ရှင်းဦးစွာတင်ပြခဲ့လိုပါပဲ။၄မျိုး၄စားဖြစ်ပါတယ်ခင်ဗျာ။ပြင်ဆင်ဖို့ဖြည့်ဆက်ဖို့ပယ်ဖြစ်ဖို့ဒါတွေကအကြံပြုတင်ပြတာပါ။အကြံပြုတင်ပြခဲ့ခြင်းမရှိတဲ့ပုံမှန်ကိုခွဲများဖို့တော့ကျွန်တော်တို့ကမူလအတိုင်းထားရှိရန်ဆိုပြီးတော့စုစည်းထားရှိခဲ့တာဖြစ်ပါတယ်။အဲ့တော့ပြင်ဆင်ဖြည့်ဆက်ပေဖြတ်ဖို့ဖွဲ့စည်းပုံအခြေခံဥပဒေတရားလုံးပေါ်မှာတင်ပြချက်ပေါင်းစုစုပေါင်း3965ချက်ရှိပါတယ
်ဒီပြင်ဆင်တဲ့အကြံပြုချက်တွေကိုပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ရေးစီကိုဖြန့်ဝေထားပေးမယ်အစည်းအဝေးခန်းစာဖတ်ကြားရမှာဘယ်ပုံမှန်တွေကိုဘယ်လိုပြင်ဆင်မယ်ဆိုတာကိုတော့ထည့်သွင်းထားတာမရှိပါဘူးလွှတ်တော်ပူပေါင်းကော်မတီရဲ့ဒီအစည်းအဝေးခန်းစာကိုကော်မတီမှပါဝင်သူအားလုံးလက်မှတ်ရေးထိုးပြီးသဘောကွဲလွဲချက်တွေကိုအစည်းအဝေးခန်းစာမှာပူးတွဲဖော်ပြဖို့ကော်မတီလုံထုံးလုံနေလမ်းညွှန်မှာပါရှိပါတယ်။ဒါကြောင့်ကော်မတီမှပါဝင်တဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကတရားသဘောထားမှတ်ချက်၃ချက်တင်ပြထားကြောင်းဒေါက်တာမြတ်ညာနာဆိုးကပြည်ထောင်စုလွှတ်တော်ကိုအခုလိုဆက်လက်တင်ပြခဲ့ပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းဆောင်ရွက်ခြင်းသည်ဖွဲ့စည်းပုံအခြေခံဥပဒေအခန်း7နှင့်ကိုက်ညီခြင်းမရှိသောကြောင့်တမတော်သားလွတ်တော်ကိုယ်စားလှယ်များကကော်မတီဖွဲ့စည်းရန်အဆိုတင်သွင်းစဉ်ကပင်ကန့်ကွက်ခဲ့ပြီးဖြစ်ပါသည်အချက်အနှစ်အနေနဲ့ကတော့တို့ရတွင် ပြောင်းစုလွှတ်တော်မှမဲခွဲဆုံးဖြတ်တည်ပြုပြီးအဆိုပါကော်မတီကိုဖွဲ့စည်းခဲ့ခြင်းဖြစ်၍ပြင်ဆင်ရေးပူးပေါင်းကော်မတီတွင်တမတော်သားလွှတ်တော်ကိုလည်းများကပြောင်းစုလွှတ်တော်၏ဆုံးဖြတ်ချက်ကိုလေးစားလိုက်နာတော်အပြင်ပါဝင်တယောက်ခဲ့ပါသည်အမှတ်၃ချက်ထို့သောတယောက်စီတွင်လည်းတမတော်သားလွှတ်တော်ကိုလည်းများမှပြင်ဆင်ရန်အဆိုပြုချက်များတင်သွင်းခြင်းဝါရမှတ်ချက်ပြုခြင်းတို့ကိုစောင့်ရဲခဲ့ ဒီနေ့ကျွန်တော်တို့ရဲ့ပြင်ဆင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးတင်ကိုဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးတင်ကိုဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးတင်ကိုဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်
ဒီဖွဲ့စည်းမှုအခြေခံဥပဒေအကျတဲ့ကိုကြော်လွားနိုင်မှုဆိုရင်အစိုးရပိုင်းချုပ်ပိုင်းဟိုအချက်ဖက်ခေါင်းဆောင်တွေတိုင်းနာခေါင်းဆောင်တွေနဲ့တမရခေါင်းဆောင်တွေကြားမှာဟန်ချက်ညီညီပူးပေါင်းဆောင်ရွက်နိုင်မှုဟာအင်မတန်မှအရေးကြီးတယ်လို့ကျွန်တော်တော့မြင်ပါတယ်။ဒါမဲ့ပေါ့လေ။နော်ဥပဒေချမ်းကြီးဆွဲတဲ့အပိုင်းဥပဒေချမ်းကိုဆွေးနွေးတဲ့အပိုင်းနော်ဥပဒေချမ်းကိုပြည်တော်စုလွတ
ตําหลอดาลึดตอกุสเลรีจ้ามานายงานนอแท้นายงานทหารรีอโจกูชิชุปิรอฉิรียอกๆเจเจเปลี่ยนๆปูปองส่งยวนနိုင်မှုအခြေကြီးတယ်လို့မြင်ပါတယ်လึดตอกุสเลรีထံကိုဖြန့်ဝေထားတဲ့ကျံပြည့်ချက်၃ခုနေရာကျော်ကိုဆွေးနွေးဖို့အတွက်လာမယ့်ဇူလိုင်လ၂၂ရက်နေ့မှာနောက်ဆုံးထားပြီးမြေစင်းပေးပို့ကြဖို့ကိုလึดตอဥက္ကဋ္ဌကကြေညာထားပါတယ်
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုလိုမျိုးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်ပူးပေါင်းကော်မတီကနေလွှတ်တော်ကိုတင်သွင်းတဲ့ဖွဲ့စည်းပုံပြင်ဆင်ချက်အစိုးရရဲ့မှာတော့အများကနေစိတ်ဝင်စားတဲ့သမ္မတအရေးချင်းကိုကန့်သတ်ထားတဲ့ပုံမှန်59ဆလုံးလို့ပုံမှန်230နှစ်ပါတမတော်ကပြည်ထောင်စုဝန်ကြီးတချို့ကိုခန့်အပ်ထားနိုင်မှုကိစ္စတွေလည်းပါဝင်ပါတယ်လက်ရှိနိုင်
ဒီနေ့မှာဖြစ်နေပြီးအစိုးရကတော့အဲ့ဒီနေရာတွေကိုအဓိကထားပြီးတော့စာနယ်ရိတ်ခါထောက်ပံ့တာတွေလှုပ်ဆောင်ပေးနေပါတယ်။သတင်းပြေဆောင်ကတော့မြန်မာသတင်းပညာသိပ္ပံကြောင့်ကVOA ရုပ်ရဲ့အလုပ်တင်သတင်းတောင်မတ်အစလီတင်သတင်းပေးပို့ထားတာနားဆင်ပါရှင်။အခုလက်ရှိမြန်မာနိုင်ငံမှာညှိအေးချေမှုကြောင့်တိုင်းနယ်ပြည်နယ်ခုနှစ်ခုမှာရေကြီးရေလျှော်မှုတွေကြုံတွေ့နေရပါတယ်။ အဲ့ဒီထဲမှာမှတချင်နဲ့ရခိုင်ပြည်နယ်တွေမှာအစိုးဆုံးချိန်ပြီးဖြစ်ပေါ်နေပါတယ်။လက်ရှိမှာတော့ကချင်ပြည်နယ်ကရေကြီးရေလျှော်မှုကိုစိုးစိုးရွားရွားခံစားနေရတာပါ။အေယာဝတီမြို့ကြီးပူကြောင့်ကချင်ပြည်နယ်အတွင်းမှာရှိတဲ့ပမ္မောမြစ်ကြီးနာရွှေကုနဲ့စင်ပိုမြို့တွေကစိုးရိမ်ရေမှတ်ထက်ကိုရောက်ရှိနေပါတယ်။အိမ်နောင်စုတုံးနောင်နီးပါးရေဘေးတင်နေပြီးလူဦးရေတပေါင်းွယ်နီးပါးအတွက်ကယ်ဆယ ုပ်ဆောင်ပေးနေပါတယ်။ဇူလိုင်လ14ရက်နေ့ကရေဘေးကယ်ရေးစကန်တွေကို390ကျော်ကို6ပိုင်းရေးပစ္စည်းတွေပို့ပေးထားတယ်လို့ဘေးအန္တရာယ်စီမံခန့်ခွဲရေးဦးစီးဌာနညွှန်ကြားရေးမှူးဒေါက်ဖြူလက်လက်ထွန်းကပြောပါတယ်။
ကျွန်တော်တို့မြေပြင်မှာကြားတဲ့အခါကျတော့ဒီသက်ဆိုင်ရာပြည်နယ်အစိုးရအဖွဲ့ရဲ့ဦးဆောင်မှုနဲ့အမတို့ဌာနတွေအပါအဝင်ဌာနတွေအကုန်ပူးပေါင်းပြီးတော့ဒီဆောင်ရွက်နေတာရှိတယ်ရွှေပြောင်းနာတွေတို့မထမင်းထုတ်တွေဝေမယ်တခြားအမတို့ကဆိုင်ရိတ်ခါထောက်ပံ့ဆိုလို့ရှိရင်တခြားအဖွဲ့ကြီးတွေကခောက်ဆက်ကြောက်တို့ဘာလို့ကောတော့အစိုးရအဖွဲ့အဲ့လိုမျိုးလေးတွေကတော့မြေပြင်မှာပူးပေါင်းဆောင်ရွက်တယ်အမတို့ဒီကကြတော့ဟိုမနေ့ကဆိုလို့ရှိရင်390ကျော်ဖို့ပေါ့နော်အဲ့လိုမျိုးဆိုင်ရိတ်ခါဝေထောက်ပံ့တာရှိတယ်အရင်ကလည်းထောက်ပံ့ထားတာရှိတယ်ပေါ့မလို့ဆက်ဆို200ကျော်လောက်တော့ရှိတာပေါ့အဲ့ကချင်ပြည်နယ်ထဲမှာထောက်ပံ့နေတာဒီနေ့ဆိုရင်လည်းတိုင်းဘက်ကိုသွားတယ်ညီမလေးထောက်ပံ့မှုလေးဆောင်ရွက်တယ်နောက်ခါကျတော့အမတို့ကဒီအရေးပေါ်တုံ့ပြန်ရေးလုပ်ငန်းတွေမှာသုံးနိုင်ဖို့အတွက်ဆိုလို့ရှိရင်ဟိုလိုအပ်လာတဲ့အတွက်ကြောင့်မလို့အမတို့ဒီဖိဘိုင်းထပ်ပို့ထားလို့ဘာလို့ပေါ့နောက် live ဆက်ဆက်ပြီးပေါ့နော်အဲ့ညီကြီးနာကိုထပ်ပြီးတော့ပို့ထားတာရှိတယ်ညီမဟုတ်
ပမောမျိုးနယ်ထဲမှာရှိတဲ့ကြေးရွာချို့ကမြေလူကျုံးပေါ်မှာတိဆောက်ထားတာဖြစ်တဲ့အတွက်မြေအီတလာတဲ့ခါနေအိမ်ချို့ရင်းနှစ်မြုပ်ပြီးကဲဆယ်စကန်ရီစီမှာပြောင်းရွှေ့နေထိုင်နေရတာဖြစ်ပါတယ်ထောက်ခတဲ့တွေအတွက်ရိတ်ခါထောက်ပံ့မှုနဲ့ပတ်သက်လို့ပမောပြည်နယ်လွှတ်တော်မဲဆန္ဒနဲ့အမှတ်တေဦးအောင်သိန်းကအခုလိုပြောပြပါတယ်ဟုတ်ပါမှာလူအမှုတော်ရှိနေတာပဲလေမရှိတော့မရဘူးကျွန်တော
ရှိပမောမြို့နယ်မှာရေဘေးဒုက္ခတဲ့လူဦးရေစုစုပေါင်း9000ကျော်နဲ့အိမ်နောင်စုပေါင်း1300ကျော်ရှိတယ်လို့သိရပါတယ်။တနင်္ဂနွေနေ့တိုင်းတိုင်းဆိုရင်ရေဘေးဒုက္ခတဲ့ရေတွက်ကအိမ်နောင်စု၄000နီးပါးလောက်ရှိပြီးလူဦးရေကတော့1000ဝန်းကျင်ရှိနေပါတယ်။ကချင်ပြည်နယ်မှာဇူလိုင်လ21ရက်နေ့ကစပြီးမြေမြင့်တက်မှုကြောင့်ရေတည်ရေရှာမှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်။ဒါအပြင်ရခိုင်ပြည်နယ်၊
ပဲအင်းစလီတင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒီလိုမျိုးရေကြီးရေရှက်အဆိုးဝါးဆုံးခံရရတဲ့ဒေသတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်အတွင်းမှာတော့ရေဘေးဒုက္ခတွေတောင်ွယ်ကြော်ကိုကယ်ဆယ်ရေးစခန်၆ခုမှာထားရှိတယ်လို့ဒေသခံကူညီအဖွဲ့တွေကပြောပါတယ်ရခိုင်ပြည်နယ်ရဲ့ချက်ချင်းဤအတင်းကလည်းရေဘေးဒုက္ခတွေကိုကူညီကယ်ဆယ်ရေးနဲ့ထောက်ပံ့ရေးတွေဆောင်ရွက်ပေးနေပါတယ် ပြည်နယ်တွေကိုတရားမဝင်ဝင်ယူတဲ့တရုတ်ကုန်သည်တွေကိုတရုတ်အာဏာပိုင်တွေဘက်ကဖမ်းဆီးအရေးယူလာတာတွေရှိတယ်လို့တခြားအရေးပါတဲ့ကုန်စည်တော်များများကိုလည်းတရုတ်ဘက်ကကန့်သတ်လိုက်ပါတယ်။ဒါကြောင့်ကုန်သည်တွေရောမြန်မာတောင်သူတွေအတွက်ပါထိခိုက်နေနိုင်ပြီးတော့ဒါကိုအစိုးရအနေနဲ့ကူညီဖြေရှင်းပေးဖို့မူဆယ်နယ်စပ်ကုန်သည်တွေကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်သတင်းပေးပို့ထားပ
Bawin, Gongwei Muada, Yangwei Jong, now by my Ganda Kayada, the Pibi, Miala Valley, Daga, Nangai Kazakwalu, Miaga Mindalo, Tio Nangai, Siwai Muada, Yangwei Nele, Tai Sasani Valley, Tio Ye Agri Tapei, Pulo Ladalo, Quenane, Nananga Suya Nalemu, Amo Yu Tobi Ma, Tembura Mahode, Gonsi Mandamia, Tio Suyaga, Kong Azayaga, Nong Gaubade, Tio Konga, Tio Gongweo, Mima Gongweva, Masao Nanya, Nong Gaba. ၂၀၁၉ခုနှစ်မှာနောက်ပိုင်းမှာတရုတ်ယူနန်ပြည်နယ်အတွက်စာနယ်တကြားခွဲထားမပြီးတော့ပဲပိတ်ခဲ့ပါတယ်။အရင်တော့ကတော့ဘိန်းစားတို့ကုန်စီနေနဲ့နေစပ်တည်နေမှုပြည်တွင်းကုန်စီတွေကိုတရုတ်အစိုးရကအခွန်နှုံးထားနေနေနဲ့ခွင့်ပြုခဲ့ပုံရကြောင်းကုန်တယ်တွေကပြောပါတယ်။တရုတ်အစိုးရရဲ့လက်တလောတရုတ်မြန်မာနေစပ်ကုန်တွေမူဝါဒနဲ့ပတ်သက်ပြီးမူးစေနန်းခမ်းကုန်တယ်အသင်းရဲ့တွက်ဖက်ထွေထွေ
ဒီမျိုးနဲ့တွားတာတက်သေးရှိတယ်အခုဒီရပါဆိုအတက်ကုန်တယ်ရာသာသူနိုင်ငံမှာရှစ်တူဖမ်းတယ်ကျွန်တော်ကအေးခဲအမေရိကန်ရဲ့ပတ်သက်ပြီးတော့ကိစ္စမှာသူနိုင်ငံမှာသူဖမ်းတယ်ကြက်မှာလေးရောရှိတယ်ဒါသူနိုင်ငံရဲ့ပေါ်စီရောက်ပြီးလောက်တာပေါ့လေတဆောက်လုံးကိုသူကညစက်ဒေတာဖွင့်ပြရေးဆိုတဲ့ခေါင်းစဉ်နဲ့သူတို့မျက်စိမိတ်ခဲ့ပုံရတယ်နားလည်းမူတယ်အလုပ်ခဲ့ကြချစ်ပုံရပါအ
အစိုးရချင်းတရားဝင်သဘောတူတင်ပို့ရေးကုန်စည်တွေကိုလည်း AQSIQ လို့ခေါ်တဲ့တရုတ်ဗဟုအစိုးရလက်အောက်ကအကောက်ခွန်ဌာနရဲ့ရေးသွေးထိန်းချုပ်ရေးနဲ့ရောဂါတားဆီးရေးအဖွဲ့ကတိုက်ရိုက်ဆက်ဆင်းနေပါတယ်။
အခုရပိုင်းပြည်တွင်းနန္ဒသီရွေတရုတ်မှဖြစ်စည်းခံရတာတာစီရီကAQ အဆိုင်ထင်တဲ့တိုင်ရိုက်ပတ်သက်နေနိုင်တယ်လို့မူဆယ်ကုန်တယ်တွေကမြင်ပါတယ်ရေရှည်အတွက်ဆိုရင်တော့နိုင်ငံတော်အဆင့်ကူညီဆောင်ရွက်မှုတွေကိုလုံဆောင်ပေးတဲ့နယ်လို့မူဆယ်နန်းခမ်းကုန်တယ်တင်ရဲ့တွဲဖက်ထွေထွေတွင်းရင်မှုစမ်းချုံကူကူကအခုလိုဆက်ပြောပါတယ်ကျွန်တော်ကအခုတစ်ခါတစ်ခါကြွားတယ်တုံးစီကဝဲလောက်တယ် ဆိုင်ရုံးနဲ့ပတ်သက်ပြီးတော့ဒီကိစ္စကိုငါရောဆင်းရဲမှာကုညီဆောင်ရွက်မှုမပေးနိုင်ဘူးဆိုရင်တော်တော်စီမှာရှိရဆိုင်ရုံးတောင်းပြီးဒီကဒုက္ခရောက်မှာပါတရုတ်ကပုံအမှားတွေရှိနေလို့ပြည်တွင်းမှာလည်းပြည်ထောင်စုတိုးချဲ့စိုက်ပျိုးနေရရှိပြီးအခုလိုအစိမ်းမပြေမှုတွေဖြစ်လာတာကြောင့်တောင်သူတွေကုန်တယ်တွေနင်းလာနိုင်တယ်လို့မိုးစဲတတိဝလံကော်စီတိုင်းတူဟုတ်ကထားစိုင်းခင်မောင်ကပြောပါတယ် 没空抽水啊，都死了，我累了。那我比如说拍拍 AQSIQ 我对马丢啊比如漏样人说比如拍拍那样的对那样的你能少那样的你还没有到戏听到了
目前这个工作的蓝江华明马能够这个人在工作的批判的明马白家三八文大家那软化表配业能够对一八文就是那电波来阿龙啊哭了这个云南苏亚的工作的母亲的表来讲电波部看开瑞心里话的目前年在真的上工作目标嘛那哈，工作一问题他那也声音的压损，表面美元多了，阿德他妈东比利亚西比，但那个龙工作目前那是也敢用西瓜的。第二位干到目前讲，今年对嘛年在工作一滴滴答答加多些了，工作一个表话的，比个办那的嘛，第二那个我三年是过单人，东南角老顶不差别。困难太忙了，跌到他妈困难单老外顶不难里面了，有嘛那个三句话顶就个看满他话的。
ဖီယိုမြန်မာပိုင်းသတင်းတော်ကိုစောထက်သတင်းပေးပို့ခဲ့တာပါရှင်ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မိုးစေဝါဖမ်းမိတဲ့သတင်းကိုတင်ပြပေးကြပါတယ်ထိုင်းမြန်မာနယ်စပ်မှာတော့ထိုင်းမြောက်ပိုင်းဘက်ကနေလာတဲ့ကာလာတံမိုးထိုင်းဘက်ငွေသန်း 2,000 ကျော်တံမိုးရှိတဲ့မိုးစေဝါတွေနဲ့မူရစ်တရခန့်၈ဦးကိုဖမ်းဆီးမိခဲ့တယ်လို့ထိုင်းရဲချုပ်ကဇူလိုင်လ14ရက်နေ့သတင်းသာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်သတင်းအသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတော်မအေးအေးမာကသတင်းပေးပို့ထားတာနားဆင်ပါရှင်
ထိုင်းနိုင်ငံဘန်ကောက်မြို့မှာဂျွန်လ14ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းထိုင်းရဲချုပ်ဆလန်ကီရဲ့စီဝရာခန်ကထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းကနေဝင်လာနေတဲ့စိတ်ကြွစည်းကြတဲ့အများအပြားဖမ်းဆီးမိခဲ့ကြောင်းခုလိုပြောဆိုသွားပါတယ
်။ဂျပန်ဟမ်ဘုတ်ကျုပ်ကလည်းတော့ရာအိုက်600ကီလိုစစ်ပြီးတော့မှတ်ဖမ်းဆီးရမည်ဖြစ်ပြီးဘူး။
ထိုင်းရဲချုပ်ကဇူလိုင်လ10ရက်နေ့နဲ့12ရက်နေ့အတွင်းထိုင်းနိုင်ငံဘန်ကောက်မြို့နယ်မှာ1-6ရဲတပ်ဖွဲ့ကဖမ်းမိတဲ့မူရစ်အမှုကြီးနှစ်မှုရှိခဲ့တယ်လို့ဆိုပါတယ်ဒီထဲမှာထိုင်းမြောက်ပိုင်းကလာတဲ့စိတ်ကြွစည်းပြား635သိန်းနဲ့တူတခြားမူရစ်ဇီဝရည်ဖြစ်တဲ့ဘင်းလူ44ကီလိုအိုက်လို့ခေါ်တဲ့မူရစ်ဇီဝကီလို600ခေတမင်းမူရစ်ဇီဝကီလို52ကီလိုကိုဖမ်းမိခဲ့ကြောင်းပြောဆိုသွားပါတယ်။ကာလာတံပိုးအဖြစ်ဘတ်ငွေတန်းပေါင်း 2,000 ကျော်တံပိုးရှိတယ်လို့လည်းပြောဆိုသွားပါတယ်။ဒါအပြင်မူရစ်တရားခံတွေကိုလည်းဖမ်းမိခဲ့တယ်လို့ဆိုပါတယ်။ဖမ်းဆီးမိခဲ့တဲ့မူရစ်တရားခံ၈ဦး၊ကားချစ်စည်းကိုတော့ဘန်ကောက်မြို့အနီးသမော့စခွန်ခရိုင်နဲ့ထိုင်းတောင်ပိုင်းနာရာပီဝခရိုင်တွေမှာဖမ်းဆီးနိုင်ခဲ့တာလို့လည်းဆိုပါတယ်။စစ်သည်တွေတင်တဲ့ကားငယ်တွေကိုတုံးပြီးစိတ်ကြွစည်းကြောင်းတွေကိုထိုင်းမြောက်ပိုင်းကနေထိုင်းတောင်ပိုင်းအရောက်ပို့ဆောင်နေကြတယ်လို့လည်းဆိုပါတယ်။ဖမ်းမိတဲ့မူရစ်ခိုင်းနှကိုင်းရဲ့ဗန်ကင်းနေမှာတော့ထိုင်းဘက်ငွေတန်ပေါင်း1,000ကျော်လောက်ငွေအဝင်ထွက်ရှိနေတာကိုစစ်ဆေးတွေ့ရှိခဲ့ရတယ်ဆိုပြီးထိုင်းရဲချုပ်ကပြောဆိုသွားပါတယ်။ထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းနယ်မြေတွေကိုမူရစ်စီဝါစစ်စင်ရေးနယ်မြေတွေဖြစ်သတ်မှတ်ပြီးအဖမ်းဆီးတွေလုပ်နေတာကြောင့်ပြီးခဲ့တဲ့ရက်ကပဲမူရစ်မောင်ခိုသမားတွေနဲ့ထိုင်းနယ်ကြားဆောင်ရဲတပ်ရင်းတွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်ရှင်။
ထိုင်းခြေဆိုင် VOA သတင်းတော့မရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမာတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2019ခုနှစ်ဇူလိုင်လ15ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခဏတွေဖြစ်တဲ့စီးပွားရေးခဏဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်အားအစီအစဉ်မှာနားဆင်ရမှာကတော့
နောက်ထပ်ယုံကြည်အားပိုင်းကတော့ဘဝဆောက်တည်ရေးအတွက်တနည်းအားဖြင့် progression နဲ့ဆိုင်တဲ့အပိုင်းကိုခွဲခြားမိနေပါတယ်
။ဒါကတော့ဒီဒသနိကဗေဒဌာနကတွဲဘက်ပါမောက်ခဒေါက်တာဝေယံလင်းရဲ့ယုံကြည်အားပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဦးဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်။ကချင်ပြည်နယ်အတွင်းမှာတော့တရုတ်ဘက်ကပဲယင်းနီးမြုပ်နှံရဲတဲ့အနေအထားလို့ကချင်ပြည်နယ်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ပြည်နယ်တွင်းမှာတရုတ်နဲ့ဆက်ဆက်တဲ့တရားမဝင်စီးပွားရေးလုပ်ငန်းတွေကိုလည်းတရားဝင်လမ်းကြောင်းတွေအတိုင်းဖြစ်အောင်စ조사နေကြောင်းလည်းမြေကြီးနားမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ကချင်ပြည်နယ်တွင်းစီးပွားရေးအခွင့်အလမ်းတွေနဲ့စိန်ခေါ်ချက်တွေကိုတော့ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်သိန်ကြီးထိုက်စူးစီးတင်ပြထားတာနားဆင်ပါရှင်။
ချင်းပြည်နယ်တွင်လူမှုစီးပွားဒုတက်ဖွံ့ဖြိုးရေးအလုပ်အကင်တွေဖော်ဆောင်ပေးနိုင်ရေးအတွက်ပြည်ရင်းပြည်ပရင်းနှီးမြှုပ်နှံသူတွေကိုဖိတ်ခေါ်နေပေမဲ့တရုတ်ဘက်ကပဲရင်းနှီးမြှုပ်နှံမှုရရှိတဲ့အကြောင်းချင်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ
်တော့ဒီလိုလမ်းချင်းတွေကိုလည်းကျွန်တော်ရန်ကုန်မှာလည်းလမ်းချင်းတွေကိုကြီးတွေလည်းလာရင်ကြီးပါလို့ကျွန်တော်တို့အများအားဖြင့်ကြာတို့ပဲကဘာမှလည်းသိမလာဘူးကျွန်တော်ဒီနေ့ဒီကတိုင်းနဲ့ဒီနေ့နဲ့ဆိုတော့ကျွန်တော်ဒီကမှာတော့ဒီလိုဒီဘဝရဲ့ပတ်သက်ပြီးလာပြီးဒီနေ့မျိုးနဲ့ကျွန်တော်ငဲတယ်ဆိုတဲ့အောင်ဆိုတော့ဒီကျိုးဖော်ရင်ဒိုရက်အင်ဗက်စတန်အဒီနေရတော့ကျိုးကိုဒီလိုမျိုးပေါ်နေတာဒါတို့ကတို့ပဲဒါပြီးတော့ဒီနေ့မျိုးနဲ့
ရင်းနှီးမြှုပ်နှံမှုနည်းပါတဲ့အချက်ကနည်းမြေမငိမ့်ချက်တဲ့အတွက်ကြောင့်လို့ပြည်내ဝန်ကြီးချုပ်ကကချင်ပြည်နယ်အစိုးရအဖွဲ့ရဲ့တတိယတနှစ်တာဆောင်ရွက်မှုတွေကိုရှင်းလင်းတဲ့အခမ်းအနားမှာပြောဆိုသွားပါတယ်။ကျောင်းငယ်နေဆက်ကရဲ့ဖြစ်တဲ့ကချင်ပြည်နယ်တွင်းမှာတော့နမေကျော်မြစ်ဆုံစီမံကိန်းအပါအဝင်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေအများအပြားရှိနေတာပါ။ကချင်ပြည်နယ်တွင်မှာဧကတောင်းနဲ့ချီပြီးတရုတ်လုပ်ငန်းတွေဘက်ကစိုက်ပျိုးနေတဲ့တ िश ူငပြောစိုက်ခင်းတွေကတမရော်အစိုးရလက်ထက်ကလေးကဘိန်းအစာတို့တင်းနံအဖြစ်ရှိခဲ့ပြီးအခုအချိန်မှာတော့တရားဝင်ဖြစ်အောင်စူးစမ်းနေတယ်လို့လည်းပြည်내ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ
်ဒီကစားလို့ဆိုတော့အရင်ကတို့လာတယ်။အဲကျွန်တော်တို့2016ကျွန်တော်တို့ဆွေးရတော့ဦးဇာတ်ကြီးကကျွန်တော်ဒီလာကြည့်။ရှင်းရှင်းနေတဲ့ကစားတော့ဒီအောင်ကိုဆိုတော့တွေ့တယ်ကြည့်တယ်။အဲ့ဒါကိုဘရော့စ်ရတယ်ဒီလိုမျိုးသားတွေတော့ဆွေးလိုက်ပြင်ဆင်လိုက်တာ။ပြင်ဆင်လိုက်တော့တော့ဆက်ပြန်စီပတ်စီပါရရှင်းတာ။ဆရာပါတော့စိတ်ဆင်းရဲလို့ဆိုရအောင်ပါဘူးရေတော့ဆုံးပြတော့ဘူးဘုရားရှင်ဘုရားတော်ကညာရှိပါ
2016ခုနှစ်ကလေးကတ िश ူငပြောစိုက်ခင်းတွေအရေးကိုစူးစမ်းနေပေမဲ့အခက်အခဲပေါင်းစုံရှိနေကြောင်းတ िश ူငပြောစိုက်ခင်းတချို့ကနည်းမြေလုံးကျုံးမှုမရှိတဲ့ဒေသတွေမှာလုပ်နေတာကြောင့်စက်မှတ်ဆောင်ရွက်ဖို့ကလည်းခက်ခဲနေပါတယ်
ဒီမှာလမ်းကြောင်းတွေကဘယ်လိုလဲဘယ်လိုလဲ
ပြီးခဲ့တဲ့နှစ်ပိုင်းအတွင်းကကောက်ယူထားချက်အရတော့အေက6000ကျွဲလောက်ရှိနေပြီးအတိအကျဘလောက်စိုက်ပျိုးနေတယ်လဲဆိုတာတော့မသိရသေးပါဘူးဒီငပြောစိုက်ခင်းတွေကိုတော့နိုင်ငံခြားနယ်ပြည်တွင်းဖက်ဆက်ရင်းနှီးမြှုပ်နှံဆောင်ရွက်မှုအဖြစ်တရားဝင်ပေါ်ပေါက်လာဖို့ကြိုးစားနေပါတယ်လို့လဲဒေါက်တာခက်အောင်ကပြောဆိုသွားပါတယ် ညောညာကိုလုံးလုံးသိလို့ဖြစ်ဘူးညောင်းဒီမှာတော့အဲဒါဆိုတော့ဆုံးချက်ပြောပြီးသားကိုဟိုလုံးဆောင်ကြည့်ပါဒီတော့အခုလည်းထပ်ဆက်ပါလို့ခွင့်ပြုထားဆိုထပ်ဆက်ပါလို့ဆိုလို့ခွင့်ပြုဒီအမဝင်ငပြောဆိုင်ခင်တွေကိုဖျက်သိမ်းလိုက်ရင်ဒေတာတွေအလုတ်အကင်တသိန်းခွဲလောက်ဆုံးရှုံးသွားနိုင်လို့ လူမှုရေးပြည်ထနာတွေဖြစ်လာနိုင်တာကိုထောက်ထားပြီးတရားဝင်ဖြည့်ဘက်ကဦးတည်ဆောင်ရွက်နေတာလို့လဲဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ်။ဒါပြင်ငပြောဆိုင်ခင်တွေမှာပို့သက်စီတွေကိုစီကတ်မဲ့ဆွန့်ပစ်တာတွေရှိပြီးဒါတွေကိုတော့ကြက်မှတ်ဆောင်ရွက်ရမှာလို့လဲသူကပြောပါတယ်။ဒါပြင်ကချင်ပြည်နယ်တွင်းကလူပေါင်းများစွာရဲ့အသက်မွေးဝမ်းကြောင့်မိခိုရာဖြစ်တဲ့တင်းစားတတ္တူဒုဖော်ရေလုပ် ပါတယ
်သူတို့ပြီးခဲ့တဲ့မနာတော့သူကဒီပြင်းတော့ဘာလို့ပဲဆွေးဆွတ်တဲ့ဝိုင်းတိုင်းပေါ့အခုကြောက်သေးလို့ပဲတဲ့ဝိုင်းတိုင်းဆိုပြီးတော့အသေးစားလေးတွေသူတို့တွေအကောင်းကျပ်ပေါ်ဆွေးနွေးတော့ဒုမဲ့လည်းဘာအဖြစ်ခဲရှိတယ်ဆိုတဲ့ခါချက်ပါပြီးခဲ့တဲ့အခုကတော့လည်းဆွေးဝိုင်းတိုင်းပေါ်လို့ပဲအသေးလေးတွေပေါ့တော့ပြင်းဆွေးတဲ့ပြင်းပေါ့အဲ့ဒါကြောင့်ကျွန်တော်တို့ကဒီတော့ကဒီလိုများလုပ်ချင်တဲ့ company လေးတွေပေါ့ကျွန်တော်တို့ကဒီတော့ဆက်လို့ရပုဂ္ဂမင်းတွေဆိုတော့ကျန်စားကားနဲ့ဘာပေါ့လို့ဒီလိုကြီးခံတာပေါ့ကျွန်တော်တို့ဒီနေ့ဆွေးနွေးတယ်ပို့တော်ပြီးတော့ဒီရကြီးကိုဖွင့်ရေးကိုပေ
းဒီအစီအစဉ်ကတော့တက်မတော်ဘက်ကလုံခြုံရေးစိုးရိမ်ချက်ကြောင့်မျောလင်းချက်ပြတ်သွားရပြီးအဓိကကတော့ငြင်းချမ်းရင်မရှိတာအကြောင်းလို့ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောဆိုသွားကြောင်းပါရှင်
။တော့ကလည်းဒီမမခါဒီဘက်သူတို့ဆက်လို့ရတယ်စေတနာနဲ့ညီညီရီမှာလုတ်ကိုင်လုံရသေးပါဘူး။မိုင်းနေရှိတယ်။ဟုတ်လား။အဲ့ပါလက်လက်ကအဖွဲ့စည်းတွေရှိတယ်။ဆိုပြီးတော့ကိုဘက်ကလည်းစေတနာနဲ့ပြောဒီဘက်ကလည်းကျွန်တော်တို့ကလည်းဒီနေရာဆွေးရအနေနဲ့စေတနာနဲ့လုပ်ပြရစီသူတွေရဲ့ညှလင်းချက်ကဒီစေတနာနဲ့ပူဇော်မှာသုံးထုတ်တဲ့ပုံစံပဲ
မတ်တကြီးထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့မနက်ဖြန်အင်္ဂါမနက်ခင်းနေမှလည်းတလဲပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်မကြခင်မှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်တက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ
်တော်ရရှိမှာခင်ဗျာမြန်မာနိုင်ငံမှာအုပ်ချုပ်တဲ့အစိုးရစနစ်ပြောင်းလဲလာခဲ့တာလင်းနစ်ရှိပြီဖြစ်ပေမဲ့မြန်မာနိုင်ငံသားတွေဟာအိန္ဒိယနိုင်ငံအနေနဲ့ဒေတာရင်းကတခြားနိုင်ငံတွေကိုအလုံးအရင်းနဲ့ထွက်ပြီးအလုတ်ကန်ရှာဖွေလုတ်ကန်နေကြဆဲဖြစ်ပါတယ်။အခုရပိုင်ထိုင်းနဲ့မလေးရှားနိုင်ငံတွေအတွင်းတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားအများအပြားဖမ်းဆီးခံနေကြရတာကိုကြည်ကြည်အားဖြင့်တိုင်းပြည်စည်းဝါးအခြေအနေဟာအခြေခံလူထုအတွက်ခဏိအချိန်ထိအထောက်အကူမပြုနိုင်သေးဘူးဆိုတာသိတာပါတယ်။အစိုးရစနစ်တည်ပြောင်းလဲသွားပေမဲ့ဆင်းရဲမွတ်တေမှုတွေကိုခါစီခံနေကြပြီးပြည်ပကိုအလုတ်ထွက်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲနဲ့ဘဝအခြေအနေတွေအကြောင်းအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ Awin sini lo turi ini ne, jenaru ye yang phone nama T ni tonya ni tongsin ni nganga ngalego jodin satu ane mana? Email ne megun ego jodin people thalo turi ini ne Burmese@voanews.com go yeta people ni dulu. VOA ni mawan ye Facebook sambil naga ni le, sini lo le cawu yari go jodin yeta people thane jawale. Awin sini jawu alu go fikwa mana?
မနက်ပြန်အင်္ဂါညတည်းလေလာစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်အခုဆက်ပြီးတော့မတ်ဆီကိုနိုင်ငံကွာတာလာဟာယာမြို့ကိုနီးပညာပိုင်းကျွမ်းကျင်တဲ့မြို့ IT မြို့ဖြစ်အောင်စူးစမ်းနေကြပါတယ်။လုပ်ငန်းကျွမ်းကျင်တဲ့သူတွေကလူလူလာလာကြိုးစိုးနေသလိုနီးပညာလုပ်ငန်းတွေကိုလာရောက်လုပ်ကင်ဖို့လဲအစိုးရတာဝန်ရှိတဲ့သူတွေကိုယ်တိုင်ကဖိတ်ခေါ်နေပါတယ်။ဒါကြောင့်မို့လို့အိန္ဒိယကအပါအဝင်နိုင်ငံတော်များများကနီးပညာကျွမ်းကျင်သူတွေက
အမေရိကန်နဲ့ကပ်နေတဲ့လေမက္ကဆီကိုနိုင်ငံကဂွာတာလာဟာရာနယ်စပ်မြို့ဟာဆီလီကွန်ဗယ်လီကလိုမျိုးအိုင်တီမြို့တော်ဖြစ်အောင်စူးစမ်းနေပြီတဲ့နော်ကိုသားညိုဟုတ်တယ်ဗျာဒီမက္ကဆီကိုနိုင်ငံရဲ့ဒုတိယအကြီးဆုံးဂွာတာလာဟာရာမြို့မှာသူတည်တနာလုပ်ငန်းကြီးတွေကွန်ပျူတာပရိုဂရမ်မင်းနဲ့ဒီဇိုင်းလုပ်ငန်းကြီးတွေပြင်
Amazon ကုမ္ပဏီကလည်းသူတို့ရဲ့သူတည်တနာနဲ့နည်းပညာအသက်ဆန်းတွေတီထွင်ထုတ်လုပ်ဖို့ရုံးတွေဖွင့်ထားပြီမက္ကဆီကိုလုပ်ငန်းတွေကလည်းနိုင်ငံခြားကကျွမ်းကျင်သူတွေကိုခေါ်ယူပြီးတော့လုပ်ငန်းလည်ပတ်နေကြတာပါဝစ်လိုင်းဆိုတဲ့ဒီဇိုင်းနဲ့နည်းပညာလုပ်ငန်းဆိုရှင်နိုင်ငံခြားကကျွမ်းကျင်သူတွေကိုခန့်ထားတယ်လို့အင်ဂျင်နီယာလုပ်ငန်းဆိုင်ရာဒါရိုက်တာ
People from 18 nationalities. We have people from India, Chinese, Argentina, Brazil, Colombia, and
Tomorrow company ma nangan bang station nangan ga chuan yin du ri shi India, Tayo, Argentina, Brazil, Colombia, nangan song ga ba bae. Thru a long ga le Mexico ga nei thai mu pong san go lwe lwe ku ku chin da ya a sa cha nei ja bon ya ba bae.
အခုလိုနိုင်ငံတကာနဲ့ရှင်းမောင်းတန်းနိုင်မှုကြိုးစားနေတာကိုမက္ကဆီကိုအစိုးရကိုယ်တိုင်အားပေးလုပ်နေတာဗျမက္ကဆီကိုမှလူအပ်နေတဲ့ IT ကျွမ်းကျင်မှုတွေကိုဖြည့်ဆည်းနိုင်ဖို့နိုင်ငံတကာကကျွမ်းကျင်သူတွေကိုလည်းလူရလလက်ခံနေတယ်အခုဆိုလို့ရှိရင်တောင်အောင်ရှာအထူးသဖြင့်အိန္ဒိယနိုင်ငံက IT ကျွမ်းကျင်သူတွေကအမေရိကန်အစမက္ကဆီကိုကိုယ်တိုင်နေကြတယ်အိန္ဒိယကတတ္တာကွန်ဆัลတင်းဆာဗ
Longan ni la phwe bi lo longan to che wo chou sa ni ja de she. American ma di Trump so ya let che ma lu yin mu ji ja yi san ya kan tat tin ja mu ri ya mya la de le. Longan chwan chin tu ri wo pe de visa a myo sa a paw le kan tat che bi lou la ye so ro. India a ni pinya chwan chin tu do do mya mya. America twa me sa Mexico twa me so ra myo ri phit la de le.
Aku su Guadalajara ma le India ga ID chwan chin tu ri ga ma ne do wu bya.India ga software engineer Sajiv Gupta ဆိုလို့ရှိရင် Mexico ကိုလာဖို့အစကစိုးရင်ပြင်မဲ့လို့ရောက်လာတော့လဲအဆင်ပြေတယ
် First I was a bit scared because the rumor about Mexico is different outside the world but my family used to tell me like no I don't know how is this place because of the narcos and all but
အစရောကျွန်တော်နည်းစိုးရင်ပါတယ် Mexico ကလည်းတခြားနိုင်ငံတွေနဲ့တိတ်မတူဘူးလို့ပြောကြတာကိုမွေးရခိုင်းနေရှိတော့ကျွန်တော်တို့မိသားစုကလည်းစိုးရင်ကြပါတယ်ဒါပေမဲ့ကျွန်တော်ကသွားပြီးတော့အခြေအနေကြည့်လိုက်မယ်အိန္ဒိယနိုင်ငံအပြင်ထွက်ပြီးကမ္ဘာကြီးကိုလေ့လာမယ်ဆိုပြီးတော့ဒီရောက်လာတာပါဒီရောက်တော့နေရတာကြိုက်ပါတယ
်အရင်တော့အမေရိကန်မှာလုပ်ငန်းလုပ်တဲ့ကုမ္ပဏီတွေလည်းဒီမက္ကဆီကိုဘက်ကိုရွှေ့လာကြတယ်မက္ကဆီကိုမှာရုံးကန်းဖွင့်လက်ပတ်နေတဲ့ထဲမှာ Cognizant ဆိုတဲ့အမေရိကန်နည်းပညာလုပ်ငန်းကလည်းပါတယ်ရှင်အချိန်နဲ့အင်္ဂလိပ်စကားပြောနိုင်တာကလုပ်ငန်းတွေအတွက်အဆင်ပြေတယ်လို့ Software Engineer Abhilash Patil ga pyo pya ba de
Guadalajara in the entire Latin America right now it's a good place to work because first of all it's very close to US and gives the same almost the same time zone and second thing is
Latin America ma Guadalajara ga alou lou khu kaung ne niya taku ba America ne kat ni do a chain pai cha ga le tu tu lou ba be naw ta chak ga Mexico ga tacha naingan ga lu ri ko tait chou so ba de Mexico ta naingan lou ma Guadalajara ga English ga le pyo lu ya ro chano lo naingan cha da ri twet ပိုးစင်ပြပါတယ
်။ Guadalajara မြို့ရဲ့ဒီ Jalisco ပြည်နယ်အစိုးရကိုယ်တိုင်ကသူတို့ပြည်နယ်မှာနည်းပညာလုပ်ငန်းတိုးတက်လာရေးကိုအားပေးပြီးတော့လုပ်နေတာကိုသားညုံရ American ni pinya longan nwe o asoya ko zale re ko dai twa pi lo ma ni pinya jwan jin de re ko chou so ni de so bi phai kho de shin
aku so yin Mexico ba India ga ni bi lo nengan pyaung chi cha de tu 9000 law shi ni bi lo tong mo de bong chaw ga Guadalajara ma chi sai ni ja de lo Mexico myu da luwin mu ji jai thana ye tye win si yin nwe ma pho pya ba de
Tata company ye di tai me ajan be win sa mu longan ga le Guadalajara myu de myu de ma rin ko alou thama 600 ko khan tha de lo India tan yong ye si yin ni ma twei ya de Mexico Nibinya Longan we are the Pigre Sezu Nedrema Totoli to Telaraba. Software Longan we to Telaret Hema, Guadalajara Mule Pare Gudanu Ye.
Nibinya by two days near Kupianlu, Mexico got Chusa near Chema, India Kumriga, Kuyu, Piwa, Yayu Nidelu, Piome, Massimo. A Kusulusian Guadalajara, Aumini, India Nibinya Longanga, Nagu Termine, Shiore. Mexico go India Longan is Yolara, Senate on Mamma Pigin, Kulumu, Longa Aumini, Resura.
ตรุปะกะจีนออายาเสียไปมาสิวะมวยจ้วนเจ๋นลุกตาริอปาวินดิနိုင်ငံပြောင်းအခြေချသူတွေပေါ်အမေရိကန်ကလူဝင်မှုကြီးကြပ်ရေးဆိုင်ရာတင်းကြပ်မှုတွေလုပ်လေအမေရိကန်မှာလုတ်ကိုင်းနေတဲ့နိုင်ငံသားလုပ်ငန်းကျွမ်းကျင်သူတွေကတခြားပိုပြီးအဆင်ပြေတဲ့နိုင်ငံတွေစီကိုပြောင်းလေဖြစ်မှာပဲလို့လေ့လာသူတွေကသုံးသပ်ကြတယ်တချိန်တည်းမှာပဲဒီအမေရိကန်နဲ့ကပ်နေတဲ့မက္ဆီကိုနိုင်ငံကသူတို့နိုင်ငံ
ဒီစီဇန်ကိုတော့အခုလိုအပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်ဒီစီဇန်ကိုတော့မယေးသနာကျော်စီဇန်တင်ဆက်ထားတဲ့တက်တက်ရောက်သတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင်
Netakon Oscar Sushi, American Yoshim Menaji, Denzel Washington. Now, so no. Tatata, Sansang Nai Musu, Chimye Kayamai. American Biazu now by Los Angeles, Zona Batamabaka Jimbari. American Film Institute, AIF, American Yoshin Tepanga, Dugo Chimye Nam Chipro. Taha Eipoya Chimye, Amizong Konuzan Sule Chipari. Elimio Hollywood Lama Jiboga. Toby Gaza Yoma Jimbari Kanago, Mena Denzel Washington. Tu ye Zenide. ပေါ်လက်တန်နဲ့သူ့ရဲ့ရင်သွေးနှောင်းနဲ့အတူရောက်လာခဲ့တာပါသူ့ရဲ့ဒီအနုပညာလုပ်ငန်းတွေကနှစ်ပေါင်းများစွာကျင်လည်ခဲ့တာကိုပြန်ပြောင်းကြည့်ပြီးတော့သူ့ဘာကိုဂုဏ်ယူဆုံးလဲဆိုတာကိုတော့သတင်းတော့တွေကိုခုလိုပြောသွားပါမယ်
The fact that I still have a desire to do it and you know you go through all of it the thick and the thin and the thin and the thick တခုတည်းကိုတော့ရွေးပြောလို့မရပါဘူးဒီလောက်ကကျွန်တော်ဂုဏ်ယူရဆုံးပါ အနုပညာလုပ်ငန်းရဲ့အတဲအကျနောက်ပြီးတော့ဒီထဲမှာကျင်လည်ရတဲ့အနုပညာသက်တမ်းပြီးတော့ကျွန်တော်ရဲ့အနုပညာရင့်တန်နေသေးတဲ့စိတ်ဆန္ဒဒါတွေအားလုံးကိုကျွန်တော်ခွန်ယူပါတယ်လို့မင်းသားဒန်ဇယ်ဝါရှင်တန်ကပြောသွားပါတယ်မင်းသားဒန်ဇယ်ဝါရှင်တန်နဲ့အတူတွေ့ပြီးတော့ရုပ်ရှင်ကလေးကရိုက်ဖူးတဲ့ဒါရိုက်တာစပိုက်လီကသူ့ကိုဆုချီးမြှင့်ပေးခဲ့ပါတယ်ကျွန်တော်တို့ဟိုးရင်တွေကရင်းနှ ယူပါတယ်။သူချင်းမြင့်ပေးရတဲ့စုကိုလက်ခံရယူရတဲ့အတွက်လည်းအရန်ခုံယူပါတယ်လို့ဒန်ဇယ်ဝါရှင်တန်ကပြောသွားပါတယ်။ဒါရိုက်တာစပိုက်လီကလည်းသူရိုက်ခဲ့တဲ့အော်စကာတစ်ဂျိုစုစီးရင်ဝင်ရုပ်ရှင်က Malcolm X မှာဒန်ဇယ်ဝါရှင်တန်ကိုမင်းသားဖြစ်နေထည့်သွင်းပြီးအသုံးပြုခဲ့ပြီးအဲ့မင်းသားရဲ့အရေးချင်းတွေကိုသူချီးကျူးသွားခဲ့ပါတယ်
။ Washington household, especially Pauletta, his lovely wife, and it's a celebration, celebration.
ကျွန်တော်ဒီကိုလာတာပျော်ဖို့ပါ။ကျွန်တော်သူ့အတွက်အရန်ပျော်ပါတယ်။ဝါရှင်တန်မိသားစုအတွက်လည်းအရန်ပျော်ပါလေအထူးသဖြင့်သူ့ဇနီးပေါ်လာအတွက်အရန်ကိုဝမ်းသာမိပါရင်တကယ်အောင်ပွဲခံရမယ့်အနေအထားပါလို့ဒါရိုက်တာစပိုက်လီကပြောသွားပါလေ
We have somebody like Denzel and your film you're going to be good
ကိုယ့်ရဲ့ရုပ်ရှင်ထဲမှာဒန်ဇယ်လိုလူတစ်ယောက်ပါပြီဆိုရင်ကိုယ့်ရဲ့ရုပ်ရှင်ကကောင်းနေသားမှာ
ကိုယ့် basketball အသင်းမှာ Jordan ပါလို့ပေါ့ Michael Jordan ပါလို့ကတော့ ကိုယ့်ရဲ့ basketball အသင်း Miami ပေါ့လို့ Director Spike Lee ကပြောသွားပါတယ် အဲ့ဒီစူပေးပွဲအခမ်းအနားကိုနာမည်ကျော် Hollywood မင်းသမီးတွေ တက်ရောက်လာခဲ့ပြီးတော့ မင်းသမီး Jodie Foster, Julia Roberts, Cicely Tyson နဲ့ မင်းသားကြီး Morgan Freeman တို့ကိုတွေ့ရပါတယ် AGI ဘဝတသက်တာ ဆွမ်းဆောင်နိုင်မှုစု ရရှိခဲ့ပွဲတွေထဲမှာတော့ မင်းသားကြီး George Clooney, Alfred Hitchcock, Robert De Niro နဲ့ Director Steven Spielberg တို့ပါဝင်ပါတယ် အသက် 64 နှစ်အရွယ်ရှိပြီဖြစ်တဲ့ မင်းသား Denzel Washington ဟာ စုစုပေါင်း Oscar စု 9စုအတွက်တစ်ကြိမ်ရွေးချယ်ခံရပြီးတော့ နှစ်ခုရရှိခဲ့တာပါ 1989 ခုနှစ်မှာ Glory ရုပ်ရှင်ကားအတွက်အမျိုးသားဇက်ပုစုနဲ့ 2000ခုနှစ်မှာတော့ Training Day ရုပ်ရှင်ဇာတ်ကားအတွက်အကောင်းဆုံးအမျိုးသားသရုပ်ဆောင်စုရရှိခဲ့တာဖြစ်ပါတယ်ရှင် ဒီသတင်းတော်ကိုရေလွှာအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနက်ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်ကဏ္ဍတွေကနောက်ဆုံးအစည်းအဝေးဖြစ်တဲ့သူယုံကြည်အစည်းအဝေးကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဒီသတင်းပတ်ရဲ့အစည်းအဝေးမှာတော့ဒသနိကဗီရာဌာနကတွဲဘက်ပါမောက်ခဒေါက်တာဝီရန်လင်းသူပါကိုယုံကြည်တယ်လို့ဆိုတာပြောပြထားပါတယ်။မမိုးဖြူကစီစဉ်တင်ဆက်ပေးထားပါတယ်ရှင်။ ဆရာဆရာမတွေမိသားတွေကဆရာစာတွေသင်ပေးပြီးတော့သူတောင်းမေတ္တာပို့ခိုင်းတာတွေလုပ်တဲ့အခါဘာအတွက်ကြောင့်လုပ်ရတာလဲဒီဆရာစာတွေပဒုကစပြောခဲ့တာလဲဘလို့အတိတ်ဝင်နေလဲစသဖြင့်တန်မြင်ရတဲ့ဟောပါတာကိုမေးခွန်းတွေထုတ်ပြီးတွေးကြည့်တတ်တယ်တိုက်တဲ့ဆန်တိုင်းမှာဖြစ်ချင်တော့ကျွန်တော်လူလူမျိုးကဖီလိုဆော်ဖီအထူးပြုနဲ့တက်ခွင့်ရခဲ့တယ်ဖီလိုဆော်ဖာတွေဘလို့တွေးကြတယ်ဘလို့လောကအုံမ
ီးတယ်တကယ်တော့ကျွန်တော်ဘဝတစ်ချောင်းလုံးမှာယုံကြည်ခဲ့တဲ့အရာကသံတရားပါသံတရားလို့ဆိုတဲ့အခါမှာ negative sense နဲ့မကောင်းမြင်ခြင်းအဆိုးအပြစ်သဘောခံခြင်းမျိုးကိုဆိုလိုတာမဟုတ်ပါဘူးတစ်ခုခုကိုအဆုံးဖြတ်ပြီးတဲ့အခါမှာတော့လည်းကောင်းတစ်ခုခုကိုအမှန်လို့ခံယူဖို့ရန်ဆုံးဖြတ်တဲ့အခါမှာတော့လည်းကောင်းဘဒူကားတော့ဖြင့်အရင်ကဒီလိုဆုံးဖြတ်ခဲ့ဘူးလို့အောင်မြင်သွားတယ်။ဘယ်သဘောဘယ်ခံချက်ကဖြင့်ဒီပုဂ္ဂိုလ်ကြီးကပြောခဲ့တာမို့အမှန်လို့ခံယူလက်ခံရမယ်။ဆိုတော့ life fit လက်ခံတာမျိုးထက်အကြောင်းအကျိုးဆက်ဆက်တွေးခြင်းဘလို့အကျိုးတွေဘလို့အကြောင်းတရားတွေရှိလို့ဘလို့အကျိုးတရားတွေရှိလို့အမှန်ယူဆတယ်ဆိုတော့စိတ်ဝင်ဖန်ခြင်းသဘောကြီးကိုပြောတာပါ။တန်လျာဆိုတဲ့အခါမှာတခြားသူရဲ့အမြင်ကိုလက်ခံပွဲလက်မခံပွဲသုံးသပ်ရမှာလေသုံးရသလိုမိမိကိုယ်ကိုကိုယ်တိုင်လုပ်ဆောင်ဆောင်ရွက်နေတာဒီလမ်းမှန်ရဲ့လားသူ့ခေါ်ကြံစီနေတာယုတ်တိတန်ရဲ့လားလို့ပြန်ဆန်းစစ်ကြည့်တဲ့အခါမှာလေတန်မြားနဲ့သုံးရပါတယ်ဖီလိုဆိုဖီသင်ကြားရင်းနဲ့ကျွန်တော်သဘောကျမိခဲ့တဲ့စောက်ကွေးကြီးရဲ့အဆိုအမိန်ကိုညှပ်ဝေပြရသည်စောက်ကွေးကြီးကထူထားပါတယ်When a smile, a smile life is not the world life.
မိမိကိုယ်ကိုစမ်းသပ်မှုမရှိတော့ဘဝဟာနေပြောတဲ့ဘဝမဟုတ်ပါဘူးဒီလိုပါပဲဗုဒ္ဓရဲ့လမ်းညွှန်ချက်မှာလည်းအတ္တဟိအတ္တနောနာထောမိမိကိုယ်ကအားထားရတဲ့မိမိကိုယ်ကိုအားထားယုံကြည်ဖို့မိမိကိုယ်ကိုစမ်းသပ်ဖို့ကျွန်တော်တို့အမြဲတမ်းပုဂ္ဂိုလ်ကိုတန်မြတ်နဲ့ကြည်နေဖို့လိုပါတယ်မိမိကိုယ်ကိုတန်မြတ်နဲ့အမြဲသုံးသပ်ဆင်ခြင်နဲ့ရှိနေတဲ့အခြေအနေရဲ့အသီးသီးနဲ့အဝင်ကွင်ကြားရှိဖို့သဟသာတာဖြစ်ဖို့ဒီသဟသာတာဖြစ်ခြင်းအပြင်ရှင်းတန်းသုတ္တခုအမြဲကြိုးစားနေရမှာပါမိတ်ဆွေတို့လည်းအရာရာကိုတန်မြတ်နဲ့ဖြည့်ကျက်လို့ဘဝကိုအကောင်းဆုံးတည်ဆောက်နိုင်ကြပါစေလို့ဆန္ဒပြုပါတယ်ကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေemail လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တနင်္လာညချမ်းရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA မြန်မာပိုင်းရဲ့တနင်္လာညချမ်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မနေ့ပြန်အင်္ဂါမနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24/50/51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်တွေမှာတော့စီးပွားရေးကဏ္ဍ၊သုတဆုံးလေးအမေရိကန်တခွင်အစီအစဉ်နဲ့အတူမနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ကန်းသားအစီအစဉ်နားဆင်ရဖို့ရှိပါတယ်။ဒီစနေအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကတလှည့်ကြီးညာပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုအတွင်းတရားမဝင်ရောက်နေပြီးပြည်နယ်ံပေးဖို့အမိန့်ချခံထားသူ2000ကိုဖမ်းဆီးမဲ့အစီအစဉ်တင်းငွေတွေနေ့ကမတိမတာစတင်ပါတယ်။တရားရုံးမှာအမှုရင်ဆိုင်ပြီးပြည်နယ်ံပေးဖို့လူမှုကြည့်ကြရေးဆိုင်ရာတရားသူကြီးကအမိန့်ချခံထားသူတွေကိုပြစ်မှတ်ထားပြီးလိုက်လံဖမ်းဆီးနေကြောင်းလူမှုကြည့်ကြရေးနဲ့အောက်ခွန်ဦးစီးဌာန ICE ရဲ့ယာယီအကြီးအကဲ Matt Albans ကပြောပါတယ်ဖမ်းဆီးမှုတွေကိုဘယ်နေရာမှာပြုလုပ်ပြီးဘယ်နှဦးကိုဖမ်းဆီးထားလဲဆိုတော့သူကထုတ်ဖော်ပြောဆိုခြင်းမရှိပါဘူးအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီကနေ့တင်းတင်းလာနေမနေ့ခင်းမှာဒီမိုကရက်လွတ်တော်အမတ်တချို့နဲ့ပတ်သက်ပြီးထပ်မဝေဖန်ခဲ့ပါတယ်အခြေအမြစ်မရှိတဲ့အကြောင်းအရာတွေစိုးရွားတဲ့စကားလုံးတွေကိုတုံ့ပြန်ပြောကြားခဲ့တာကြောင့်ဒီတိုင်းပြည်နဲ့အစ္စရေးနိုင်ငံသားတွေနောက်သမ္မတအုပ်ချုပ်ကြီးဒီအဖွဲ့ကိုဒီအစွန်းရောက်အောက်လွတ်တော်အမတ်တွေဘယ်တော့တောင်းပန်တယ်လဲဆိုတာကိုထရန့်ကဒီမိနစ်ခင်းမှာ Twitter လိုမှုကွန်ရက်ကနေရေးသားခဲ့တာဖြစ်ပါတယ်။ပါရှန်ပင်လယ်ကွန်းမှာစီရေးအရှင်ပိုမိုတင်းမှာလာမဲ့အရေးဘယ်လိုရှောင်ရှားနိုင်မလဲဆိုတာကိုအဖွဲ့ဝင်နိုင်ငံတွေအနေနဲ့အဓိကထားဆွေးနွေးသွားမယ်လို့ဥရောပသမဂ္ဂနိုင်ငံခြားမူဝါဒရေးအကြီးအကဲ Federica Mogherini ကပြောပါတယ်။ဘယ်ဂျီယမ်နိုင်ငံဘရပ်ဆဲမြို့မှာတင်းတင်းလာနေကျင်းပဖို့ရှိတဲ့ EU နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမတိုင်ခင်မှာသူကသတင်းတောက်တွေကိုအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။တနင်္ဂနွေနေ့ကဟောင်ကောင်ကျွန်းမှာအစိုးရစန့်ကျင်ဆန္ဒပြရင်းရဲတွေနဲ့ရုံးရင်းဆန်ခတ်ပြရာကခုန်တိုက်ထဲကိုဝင်သွားကြသူတွေဟာစူပူအောင်ကြွသူတွေဖြစ်တယ်လို့တရုတ်ပြည်မှာကြီးကိုလိုလားတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့ပြောကြားလိုက်ပါတယ်ဆန္ဒပြပွဲတွင်ရဲတွေရဲ့လှုပ်ဆောင်မှုတွေကိုအုပ်ချုပ်ရေးမှူးကယ်ရီလမ်မှထောက်ခံကြောင်းပြောကြားလိုက်ပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်ပြီးတော့တာဝန်ရှိသူတွေကိုအရေးယူသွားမယ်လို့ပြောပါတယ်
တရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်ရှင်။ကျွန်မကစုမောမှာဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.